ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုစပြီးတော့ဆွေးနွေးပါရတယ်။အဲ့ဒီမှာမြန်မာနိုင်ငံဟာဒီမိုကရေစီစနစ်အသွင်ကူးပြောင်းစဲကာလမို့နိုင်ငံရဲ့တည်ငြိမ်အေးချမ်းရေးနဲ့အမျိုးသားအကျိုးစီးပွားတွေအတွက်ဒီမိုကရေစီအလေးအကျင့်တွေဟာမရင့်ကျက်သေးတဲ့အချိန်မို့2008ဖွဲ့စည်းပုံတွေကအဓိကကျတဲ့ပုံမှန်436ကနေခွေးအပါရာဂိုင်းနှုံးတွေကိုမပြင်ဆင်မဲနဲ့မူလအတိုင်းထားဖို့အတွက်တက်မတော်သားကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းကဆွေးနွေးသွားပါတယ်။အကြောင်းအခုဆိုရင်လူလူလိုချင်တဲ့အချက်တွေနဲ့ဖွဲ့စည်းပုံပြည်စည်ဟာတက်မတော်သားကိုယ်စားလှယ်တွေကမထောက်ခံရင်ဘာမှဖြစ်လာမှာမဟုတ်သလိုလွှတ်တော်အတွင်ဖွဲ့စည်းပုံပြည်စည်ရေးဆိုတာကလည်းပေါင်းကျင်းနေပြီလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပါတယ
်။အကြီးကတော့436ပေါ့နော်436ကိုဒီနေ့တက်မတော်ကဆွေးနွေးတဲ့အခါမှာဒါကိုမပြင်းနဲ့သူပြောတယ်436ကိုဘယ်လိုပြင်ထားလဲဆိုတော့50ရာခိုင်နှုန်းအောက်မရောတော့ဆိုတော့900ခိုင်နှုန်းပဲကျွန်တော်ဈေးစစ်တာပေါ့အဲ့ဒါကိုတက်မတော်ကလက်မခံဘူးရတော့ရှင်ပြောရရင်တက်မတော်မပိုင်ဘာမှလုံးလို့မရနိုင်အောင်တက်ကထိန်းချုပ်ထားပြီပေါ့ဗျာအဲဒီတော့ဟိုလူရင်းကိုပြောရရင်တော့ဟိုတက်ကမကြိုက်တာကိုသူမပြင်ဘူးပေါ့ဖွဲ့စည်းပုံကိုပြင်ဆင်တယ်ဆိုတော့ကျွန်တော်ကြိုက်တာပြင်ဆင်လို့မရဘူးအဲဒီမှာပြင်ဆင်ထားတဲ့အတိုင်းပဲဆွေးနေရမှာအဲ့ဒါဘောင်းတစ်ချက်ကျင်းတာပေါ့ခုတက်မတော်က900ခိုင်နှုန်းတောင်မှသူကအချက်မပေးဘူးငွေအတိုင်းပဲတင်းထားတယ်ဆိုတော့ကျွန်တော်တို့ဒါကဆွေးနေလို့တိုးတက်ဖို့လမ်းမမြင်ဘူးရဆိုတော့တက်ကပြင်နာပြင်မယ်မပြင်ရင်မရဘူးဆိုတဲ့သဘောမျိုးဖြစ်သွားလို့ကျွန်တော်ကတက်ရဲ့သဘောသားပုံမှာမူတည်ပြီးတော့ဒီဖွဲ့စည်းပုံကတော့ဖြစ်လာမှာပဲဒါကြောင့်ကျွန်တော်တို့တိတ်မညှော်လင့်တော့ဘူးယာဟိုရေကောက်ပွဲလည်းနီးပြီဆိုတော့ဟိုကျွန်တော်ကတိတ်မညှော်လင့်ချက်တော့ဒီဖွဲ့စည်းပုံပြင်ဆင်မဲ့အပေါ်မှာညှော်လင့်ချက်တိတ်မထားတော့ဘူးရတဲ့လောက်ပဲယူမယ်ဆိုတဲ့သဘောမျိုးဖြစ်သွားပြီပေါ့နော
်2008ဖွဲ့စည်းပုံကိုလွှတ်တော်တွေကပြင်ဖို့အတွက်ဆိုပြီးတော့ကော်မတီကော်မရှင်တွေအစဉ်အဆက်ဖွဲ့ခဲ့တယ်လို့နောက်ဆုံးမှာတော့32ဥပါကော်မတီကနေပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးအချက်တွေကိုလေ့လာစုဆောင်းကောက်ယူပြီးလွှတ်တော်ကိုအစီရင်ခံစာတင်ခဲ့ပါတယ်အခုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းထဲမှာလူထုကတောင်းဆိုထားတဲ့ NLD ပါတီကတင်ပြထားတဲ့အချက်တွေမပါဘဲနဲ့တင်လိုက်တာဖြစ်တယ်လို့ NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကပြောပါတယ်
သူတို့ဒီဥပဒေကြမ်းတင်လိုက်တဲ့အပေါ်မှာကိုကဒါတဲ့ NLD ကပြင်ဆင်ထားတဲ့168ပါအကြောင်းမှာပြင်ထားတဲ့အကြောင်းအချက်တွေမပါဘဲနဲ့ဆိုဦးသိန်းစော်တို့ဒီသူတို့ဦးဝင်းမြင့်တို့ကနေပြီးတော့ဒီပြင်ဆင်ပြီးတင်လိုက်တဲ့ဆိုတဲ့အပေါ်မှာကိုကမူလကျွန်တော်တို့ပြင်ဆင်ထားတဲ့အကြောင်းအရာတွေနဲ့ကွဲလွဲနေတယ်ခင်ဗျာကွဲလွဲတယ်ဆိုကနေကဒါကျွန်တော်တို့ပြင်ဆင်တဲ့အနေအထားအထိဟိုပြင်ဆင်လို့ရမယ့်အနေအထားမဟုတ်ဘူးဆိုတာပြောလို့ရပါတယ်ခင်ဗျာပြင်ဆင်ဖို့တော်တော်လေးကိုခက်ခဲတဲ့အနေအထားမျိုးပေါ့နော်ပြင်နေဆိုတာကိုမူအရချိုးဆိုတော့လည်းပဲပြင်ဆင်ပုံပြင်ဆင်နီးမှာတော့ NLD ပြင်ဆင်ခြင်းနဲ့ပုံနဲ့ငါးတန်းသောပြည်သူတွေရဲ့တောင်းဆိုချက်နဲ့တော့ကွာဟနေဦးမှာပဲခင်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကို3ရက်ကြာလွှတ်တော်ကိုယ်စားလှယ်53ဦးကဆွေးနွေးမှာဖြစ်ပြီးတော့ဒီကနေ့မှာ15ဦးစတင်ဆွေးနွေးပါတယ်ဒီဆွေးနွေးချက်တွေအပေါ်မှာလာမယ့်ဇွန်လ25ရက်နေ့ဆုံးဖြတ်ချက်ချမှာဖြစ်တယ်လို့ NDF ပါတီကကိုယ်စားလှယ်ဦးစိုးဝင်းကပြောပါတယ
်။ဒါမနေ့ကဆွေးနွေးတဲ့အထက်မှာလည်းပါပါတယ်။ဘာလဲဆိုတော့ CA အမြင်ဆိုတဲ့အခါမှာသူတို့ကဟိုတည်းကကာကွယ်ရေးအမြင်ဆိုပြောင်းပြီးတော့ကြာတော့ပြီးခဲ့ပါတယ်။တက်မတော်ကအစုဖွဲ့ရ။အဲ့လိုဘိုင်းနေရှိပါတယ်။အခက်အခဲရှိနိုင်မှာလားဆိုတာအခုဒါအခုတရက်နှစ်ရက်ကိုပဲဆုံးဖြတ်ချက်ကြတော့မှာ25ရက်နေ့ကျရင်ဒါမဲခွဲဆုံးဖြတ်မှာပဲလေ။ဒီနိုင်ငံကြီးကလည်းကြောသွားပြီလေ။ကွာတော့ဒီ436နဲ့ဒီပုံမှန်အခုကျင်းဟောဖြစ်ထားတဲ့တင်ထားတဲ့ပုံမှန်တွေပေါ့လေဒါတွေကိုပြင်နိုင်နဲ့မပြင်မှန်နိုင်ဘူးဆိုတာ25ရက်နေ့ဆိုရင်ဖြစ်ထွက်မှာ
ဒါပေမဲ့ဒီကနေ့ပထမအစဆွေးနွေးချက်တွေကိုကြည့်ခြင်းအပြင်လူထုတောင်းဆိုနေတဲ့လူထုပြင်ခြင်းနဲ့ဖွဲ့စည်းပုံဖြစ်ဖို့ကအလှမ်းဝေးပြီလို့ဥဖေတန်းကတော့သုံးသပ်ပါတယ
်အများကြီးဝေးတာပေါ့ဗျာလူထုလူရှင်သားကအများကြီးလေဥမာဆိုတော့ကျွန်တော်436ကိုဟိုတဝက်ဓမ္မမဟုတ်သုံးပုံနှစ်ပုံအဲ့လောက်ရှင်းချသေးရှင်နေနောက်ပြီးတော့တမလို့သားတွေကလွတ်တော်ကအချိန်ကာလအစဉ်အဆက်တိုင်းပြင်တတ်မှတ်ပြီးတော့ထွက်သွားစီရှင်နေအဲနောက်တစ်ချက်ကပုံမှန်59စာလုံးမျိုးကိုပြင်စီရှင်နေနောက်တစ်ခုကတိုင်းရင်းသားတွေကဖက်ဒရယ်စနစ်ကိုရှိတဲ့မဲ့ရပိုင်ခွင့်တွေပေါ့ social sharing တို့ power sharing တို့အများကြီးကျွန်တော်တို့ပြင်မဲ့လူတို့တာပေါ့နော်အဲ့လိုမျိုးကိုကျွန်တော်တို့ရဖို့ကတော့မမျှော်လင့်တော့ပါဘူးအဲ့ဒါနဲ့အတူပဲဖက်ဒရယ်စနစ်ကိုမတော်နိုင်ဘူးဆိုရင်ပြည်တွင်းငြိမ်းချမ်းရေးဟာလည်းဘယ်တော့မှရမှာမဟုတ်ဘူးဒီလိုမဆုမပုတ်လေးနဲ့တော့လက်နက်ကင်တိုင်းတော်အဖွဲ့စည်းတွေလည်းဘယ်တော့မှလက်နက်ချမှာမဟုတ်ဘူးလက်နက်ချပြီးတော့သူတို့သဘောတူကွာလားငင်းချင်းတစ်ခုကိုပေါ်ဆောင်နိုင်မှာမဟုတ်ဘူးဒါကြောင့်ကျွန်တော်တို့ကတော့ဒီတိုင်းပဲတွားနေလို့ကတော့ဒီတင်းငင်းချင်းလည်းမရနိုင်ဘူးလူထုလူချင်းတဲ့ဒီမိုကရေစီရဲ့အပြည့်အဝမရနိုင်ဘူးဟိုကျွန်တော်နောင်လာမဲ့အစိုးရတွေဟာလည်းပွင့်လင်းမြင်သာမှုဟာလားမရှိတဲ့အာဏာရှင်အစိုးရမျိုးပဲဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆရတယ်ဗျာနော်
ဒီအပေါ်မှာပဲ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးမင်းဦးရဲ့သုံးသပ်ချက်ကတော့
ပြည်သူ့အခြေခံဥပဒေကိုဟိုဒီလိုပြင်ဆင်ခြင်းမရှိဘူးနောက်တစ်ခါပြည်သူလူထုလိုချင်တဲ့အတိုင်းအတာတစ်ခုအထိပြင်ဆင်နိုင်ခြင်းမရှိခဲ့ဘူးဆိုလို့ရှိရင်တော့လွတ်လပ်ပင်လွတ်လပ်တော်ညာတော်လည်းပဲညှတာတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုတာကိုကျွန်တော်ဒီလိုမျိုးသုံးသပ်ချင်ပါတယ်နောက်တစ်ခါပ 变身人变身带到我们变卖手感擦肩下来呗哦这样带的苦那带别对高能力跟我们上来无论就能力了呗没有办法的
当然了今天这么的比方说的马普基本情感物理变身人把它比顺利这里把马路的故事来等于明年等待车队吧普基本情感物理变身人啊不马利亚都是唱的阿泽古萨隆的变内部对路多人马开开心来年所比如说搜帮的那个等待你家的批发的大家好我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人我是一个人